ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေရတဲ့ရိုဟင်ဂျာဒုက္ခသည်တွေဌာနေပြန်ရေးအချိန်မရွေးပြန်စားနိုင်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဝန်ကြီးဌာနအတွင်းဝင်ရှာဟီဒူဟက်ကတနင်္ဂနွေနေ့ကဆွေးနွေးပွဲမှာပြောဆိုတဲ့အကြောင်းဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြကြပါတယ်။ရိုဟင်ဂျာတွေဌာနေပြန်ရေးလုပ်ငန်းစဉ်ဟာဩဂုတ်လ22ရက်မှာစမယ်လို့ Reuters သတင်းအေဂျင်စီကပြီးခဲ့တဲ့ကြာသပတေးနေ့ကဖော်ပြခဲ့ပြီးတဲ့နောက်ဩဂုတ်လ22ရက်နေ့မှာရိုဟင်ဂျာတွေဌာနေပြန်ရေးတကယ်တမ်းစပြတ်မလားဆိုတာကိုသတင်းတောက်တယောက်ကမေးမြန်းတဲ့အခါမှာဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့အတွင်းဝင်ကတုံ့ပြန်ဖြေကြားခဲ့တာမှာတော့ရိုဟင်ဂျာတွေဌာနေပြန်ရေးကအချိန်မရွေးစတင်နိုင်ပြီးဆောင်ရွက်နေစဲလုပ်ငန်းစဉ်တစ်ရပ်ဖြစ်တယ်လို့ပြောသွားခဲ့တာပါရိုဟင်ဂျာပြည်ပခန့်ရှေ့ဆက်သွားရမယ်နီလန်းဆိုတဲ့ခေါင်းစဉ်နဲ့ Red and Green သုတေသနစင်တာကဥဆောင်ပြုလုပ်တဲ့ဆွေးနွေးပွဲမှာဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့အတွင်းဝင်ကအခုလိုပြောခဲ့တာဖြစ်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့ကလာမယ့်ဩဂုတ်လ22ရက်မှာရိုဟင်ဂျာတွေဌာနေပြန်ရေးပြန်စားဖို့သဘောတူထားကြောင်း Writer သတင်းကကြာသပတေးနေ့ကပြောပြပေါ်ပြခဲ့ပါတယ်မြန်မာနိုင်ငံသားရဲ့ဝင်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကတော့မြန်မာဘက်ကအတည်ပြုထားတဲ့ဒုက္ခတွေ3500ကျော်ရှိပြီးအခုလ22ရက်မှာစတင်ဖို့သဘောတူထားတယ်လို့အတည်ပြုထားပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခတွေ2200ကျော်ရဲ့အမည်စင်းတွေကိုမြန်မာဘက်ကပို့ထားတဲ့အထက်မှာမြန်မာဘက်က3500ကျော်ကိုသာအတည်ပြုထားသေးတာဖြစ်ပါတယ်မြန်မာဘက်ကတော့ထွက်ပြေးသူတွေကိုလက်ခံမယ်လို့ပြောထားပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့အခုချိန်ထိလက်သက်မခံသေးပါဘူးရှင်